ဒီမှာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ထိုင်းနိုင်ငံကယာယီပိတ်ထားတဲ့ဖျားသုံးစုနယ်စပ်ကိုအခုနောက်ဆုံးရဲအကန့်အသတ်မရှိပိတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးပါပါ။ဒီမှာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ဖျားသုံးစုနယ်စပ်မှာဝင်ထွက်တွားလာမှုတွေကိုထိုင်းနိုင်ငံကစက်တင်ဘာလ9ရက်စလို့နှစ်ပတ်တစ်ကြိမ်တက်တန်းတိုးန พยาธิตรงนี้จะกูรอยามาเนี่ยจะติดตามมาคุ้มสมุทรด้วยสิบเดือนแล้วท่านยังไปนี่ก็อาการตามมาชีไปปุ๊บสมเชลัยตาลุเลยท่านยังไงอาชีพใส่ปัญญาเย็นเนี่ยผมอยู่ตัวเองฟังดีเสียงอ่ะลูกทำไมลูกชายดูอุ้มเองอุกาเปียบยาวอะไร
เวลาตัวกูเปียกคนนะเบสเองอ่ะเปียกปุ้มเองหรือเปล่าแต่ไม่มาเปียกเราเลยว่าดูนอกจากเปียกไม่เยอะแต่ด้านท่าไม่เยอะแต่ถ้าทุกชาติหาชีวิตสุดที่ท่าเปียกมาบ่เนาะกูรอเลยแต่เราตัวโอ้นับปีนับปีมาตั
မနေ့ကပဲသတန်းထတ်တော့ကပိတ်တဲ့ရက်ကိုကြတော့ဘယ်လောက်စကြာပိတ်မယ်ဆိုတော့အဲ့ထဲမှာထည့်ပြီးမပြောထားဘူးပေါ့နော်အဓိကအဲ့နီးစက်တဲ့ဗမာပဲအချမ်းဘုရားလုံးကစာကြည့်ရင်အဲ့ဒီပဲအချမ်းမှာယောဂတွေဖြစ်နေတဲ့ဟာများတဲ့ကြောင့်သူတို့ကူးမဆုလို့ပေါ့မယ်အဲ့ဒါကိုသတန်းထတ်တော့
ဟုတ်ကဲ့
အခုဆိုလို့ရှိရင်ဒါဟွာရှိသွားပြီပေါ့လေးစီဖြစ်သွားပြီပေါ့စက်တင်ဘာလကတိုးတာလေ
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြော့ပြန်များလာရကထိုင်းနိုင်ငံကဖျားသုံးစုအပါဝင်နေဆက်ဒေသတွေမှာအဝင်ထွက်နဲ့သွာလာလှုပ်ရှားမှုတွေကိုကန့်တတ်လိုက်ပြီးလုံခြုံရေးကိုလည်းတိုးမြင့်ထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံနဲ့ကုန်သွယ်မှုတွေမှာအရေးပါတဲ့နေဆက်ဝင်ထွက်မှုတွေကိုတော့အကန့်အသတ်နဲ့ခွင့်ပြုထားတာပါ။ဖျားသုံးစုနေဆက်ကိုလည်းအခုအခါရက်အကန့်အသတ်မရှိဘဲပိတ်လိုက်ပေမဲ့အခြေခံစားသောက်ကုန်တွေတင်ပို့ဝင်ကိုတော့တစ်လ၄ချိန်ခွင့်ပြုထားတယ်လို့လည်းဦးမင်းဦးကပြောပါတယ်
။နေ့စဉ်ဟောပေါ့မရှိမဖြစ်ပေါ့လိုအပ်တဲ့အော်နေမြန်မာလူမှုတွေအတွက်လိုအပ်တဲ့အဲ့ဒီဖတ်တော့ပုံတွေအားမျိုးတွေပေါ့နော်ဘယ်လိုပုံမလဲကိုယ့်ရဲ့တချို့တောင်းတန်းစားစရာတောက်စရာတို့ဘာလို့ဒါမျိုးတွေပေါ့အဲ့ဒီအရေးပေါ့လိုအပ်တဲ့ပစ္စည်းမျိုးတွေအဲ့ဒါမျိုးတွေဆိုလို့ရှိရင်တော့ဟိုကုန်တွေခွင့်ပြုထားတယ်ဟိုတည်လို့ပို့လို့ရတယ်
ဒီထဲမှာအရက်နဲ့ဆက်လက်ကိုတော့ခွင့်မပြုပါဘူး။ဖျားသုံးသူနဲ့ဇက်ကိတ်ဟာကကနဘူရီခရိုင်စံခရဘူရီမြို့နယ်မှာရှိပြီးနှစ်နိုင်ငံကုန်သွယ်မှုကနှစ်စဉ်ထိုင်းဘတ်ငွေတန်ပေါင်း 9,000 ကျော်လောက်ရှိပါတယ်။ကိုဗစ်ကပ်ရောဂါကြောင့်တေဆုံးသူ60နဲ့ကူးစက်သူ 3,800 ကျော်ရှိခဲ့တဲ့ထိုင်းနိုင်ငံမှာရောဂါကူးစက်မှုတွေရော့ကျလာတာကြောင့်ကန့်သတ်မှုတွေရှော့ပေါက်ပေးခဲ့ပေမဲ့မြန်မာနိုင်ငံမှာတော့တေဆုံးသူ 1,600 လောက်နဲ့ကူးစက်သူ 9,000 ကျော်လောက်ရှိလာနေချိန်မှာထိုင်းနိုင်ငံအပါအဝင်အင်းနီနာချင်းနိုင်ငံတွေကယောဂကူးစက်မှုတွေပြန့်နှံ့လာမှာကိုစိုးရိမ်နေတာဖြစ်ပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။